ညပန်းအာရလန်တီးစားခွဲထွက်ရေးအတွက်လက်နက်ဆွဲကင်တိုက်ခိုက်ခဲ့တဲ့အာရရီခေါင်းဆောင်ကနေငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်လုပ်နိုင်ခဲ့တဲ့ရှင်ဖိန်နိုင်ငံရေးပါတီခေါင်းဆောင်မာတင်မက်ကနစ်အတွက်အောက်မေ့ဆူတောင်းပွဲတွေကိုညပန်းအာရလန်နဲ့အာရလန်နိုင်ငံတို့မှအင်္ဂါနေ့ညပိုင်းလုံးကလုပ်ခဲ့ကြပါတယ်အင်္ဂါနေ့တုန်းကအသက်66နှစ်မှာကွဲလွန်သွားခဲ့တဲ့မြောက်ပိုင်းအိုင်ယာလန်အုပ်ချုပ်ရေးအဖွဲ့ဒုတိယအကြီးအကဲအတွက် Belfast မြို့အနောက်ပိုင်းမှာလုပ်ခဲ့တဲ့အောက်မေ့ဆူတောင်းပွဲကိုလူပေါင်းရာနဲ့ချီတက်ရောက်ခဲ့ကြပါတယ် Mr. McGinnis ရဲ့ကျန်းရစ်သူဇနီးစီကိုဒုတိယမြောက် Elizabeth မြေမာကြီးကတီးတန့်ဝမ်းနည်းစကားပါခဲ့တယ်လို့ Buckingham နန်းတော်ကလည်းပြောကြပါတယ်မြောက်ပိုင်းအိုင်ယာလန်မှာ1960ပြည့်လွန်နှစ်တွေတုန်းက Catholic ဘာသာဝင်တွေအပေါ် Protestant ဘာသာဝင်အစိုးရနဲ့ရဲတွေရဲ့ကိုင်တွယ်ပုံကိုမချေနှက်ရကမာတင်မက်ကင်းနစ်ဟာ IRA လက်နက်ကိုင်အဖွဲ့တွေကိုဝင်ရောက်ခဲ့ပါတယ်။အသက်21နှစ်အရွယ်မှာအခု Londonderry လို့တရားဝင်ခေါ်တဲ့ Derry မြို့ရဲ့ IRA ဒုတိယတပ်မှူးကြီးဖြစ်လာခဲ့ပါတယ်။1984ခုနှစ်တုန်းကဝန်ကြီးချုပ် Margaret Thatcher ကိုလှုပ်ကြံတပ်ဖြတ်ဖို့ကြိုးစားမှုအပါအဝင် IRA အဖွဲ့ကဖောက်ခွဲတိုက်ခိုက်မှုအများအပြားကိုလုပ်ခဲ့ပါတယ်။ IRA ခွဲထွက်ရေးလှုပ်ရှားမှုတွေလုပ်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းမှာလူပေါင်း3500ကျော်သေဆုံးခဲ့ပါတယ်။ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုပ်နေတဲ့တစ်ချိန်တည်းမှာပဲတစ်ချက်ဖက်မှာလည်း Martin McGinnis ဟာ Britain အစိုးရကိုယ်စားလှယ်တွေနဲ့လျှို့ဝှက်တွေ့ဆုံပြီးတော့အပြစ်ခတ်ရဆဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ညှိနှိုင်းခဲ့ပါတယ်။1998ခုနှစ်မှာတော့မြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့တွေနဲ့ Britain အစိုးရကြားမှာ Good Friday Agreement လို့တီးကြတဲ့ငြိမ်းချမ်းရေးသဘောတူညီမှုကိုလက်မှတ်ထိုးပြီးနှစ်ပေါင်း30ကြာမြောက်ပိုင်းအိုင်ယာလန်ခွဲထွက်ရေးပဋိပက္ခတွေကိုအဆုံးသတ်နိုင်ခဲ့ပါတယ်။ငြိမ်းချမ်းရေးသဘောတူညီရဲ့အရ2009ခုနှစ်မှာ Sinn Féin ပါတီနဲ့ Democratic Unionist ပါတီတို့အာဏာခွဲဝယ်အုပ်ချုပ်စဉ်တွေကသူဟာမြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့ရဲ့ဒုတိယမြောက်အကြီးအကဲဖြစ်လာခဲ့ပါတယ်ရှင်။